အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီမှာပြည်내တည်တည်ကကျောင်းသူကျောင်းသားတွေအပါအဝင်လူပေါင်းတောင်းနဲ့ချီဆူဝေးပြီးမနေ့စနေနေ့ကတနက်ကန်အကြံဖတ်မှုကိုဆန့်ကျင်ဆန္ဒပြခဲ့ကြပါတယ်။ကျွန်ုပ်တို့အသက်တွေအတွက်ချီတက်ကြစို့ဆိုတဲ့ကြွေးကြော်သံနဲ့မူလာတန်းကနေအထက်တန်းထိကျောင်းသူကျောင်းသားတွေဦးဆောင်တဲ့ဝါရှင်တန်ဒီစီဆန္ဒပြပွဲကြီးမှာကမ္ဘာကျော်အမှုပညာရှင်တွေကလည်းပါဝင်အားဖြည့်ခဲ့ကြပါတယ်။တနက်ဆန့်ကျင်ရေးကျောင်းသားတွေရဲ့ဆန္ဒပြပွဲကြီးစီကိုယ်တိုင်တွားရောက်သတင်းယူခဲ့တဲ့မတ်အင်ဂျင်နိုင်ကအကြောင်းဆုံးပြောပြမှာပါရှင်။
အမေရိကန်ကကျောင်းတွေမှာတနက်တစ်ခတ်တက်ဖြတ်မှုတွေနောက်ထပ်မဖြစ်ပေါ်အောင်တနက်ကင်ဆောင်ခွင့်တင်းတင်းကြပ်ကြပ်ထိန်းချုပ်တဲ့ဥပဒေပြဋ္ဌာန်းဖို့သမ္မတအင်ဖြူရော်နဲ့လွှတ်တော်ရှိရာဝါရှင်တန်ဒီစီမြို့တော်မှာကျောင်းသူကျောင်းသားတွေစုဝေးဆန္ဒပြခဲ့ကြတာပါ။ဆယ်စုနှစ်တည်းအတွင်းအမေရိကန်နိုင်ငံမှာအခုလိုငယ်ရွယ်တဲ့ကျောင်းသူကျောင်းသားတွေဦးဆောင်တဲ့တနက်ဆန့်ကျင်ရေးလူထုဆန္ဒပြပွဲမျိုးပထမဆုံးအကြိမ်လို့ပြောရမှာပါ။အနေနဲ့အရရက်ကလာကြတဲ့ကျောင်းသူကျောင်းသားတွေတဲ့မေရီလန်းပြည်နယ်အထက်တန်းကျောင်းကမြန်မာနယ်ပွားဆက်တန်းကျောင်းသူနီကိုလည်းပါဝင်ပါတယ်။တနက်ကိုအလွယ်တကူကန်ဆောင်ခွင့်ရှိတာကြောင့်သူတို့ကျောင်းတွေမှာဘယ်တော့များတနက်ပြစ်ခတ်မှုဖြစ်မလဲဆိုတာကိုအမြဲစိုးရိမ်ပူပန်နေရကြောင်းနီကိုက VOE ကိုပြောပါတယ
်။အမြဲတမ်းစိုးရိမ်ရတဲ့ငယ်ချင်းနဲ့ဆိုရှယ်မီဒီယာကပြောပြီးတော့ပြောရတဲ့တနက်ဖြစ်တဲ့ဆိုရှယ်ဘယ်လိုမျိုးထွက်ပြေးရမလဲဆိုပြီးတော့အဲ့လိုမျိုးအရင်တနာစရာကောင်းတဲ့အဲ့လိုမျိုးလူတွေတနက်နဲ့တွေ့ရတာတွေ့ရလို့ရှယ်အစအလုံးမျိုးပြန်ဖြစ်အောင်လို့လို့လို့ရလာလို့ရတာပေါ့
March for our lives ကျွန်တို့အသက်တွေအတွက်ချီတက်ကြစို့ဆိုရဲဆန္ဒပြချီတက်ပွဲကြီးကို Florida ပြည်နယ် Parkland မြို့ကအထက်တန်းကျောင်းသူကျောင်းသားတွေဥဆောင်စီစဉ်ခဲ့တာပါသူတို့မျိုးက Marjorie Stoneman Douglas အထက်တန်းကျောင်းမှာမကြသေးခင်ကကျောင်းသားတဦးရဲ့တနက်နဲ့ပြစ်ခတ်မှုကြောင့်လူပေါင်း18ဦးအသက်ဆုံးရှုံးခဲ့ရတဲ့ဝမ်းနည်းချေကွဲပွဲဖြစ်ရကြောင်းသူတို့ဘဝတွေလည်းပြောင်းလဲခဲ့ကြောင်းအဲ့ဒီပြစ်ခတ်မှုမှာအသက်မသေးပဲလွတ်မြောက်လာခဲ့တဲ့အထက်တန်းကျောင်းသူ Emma Gonzalez ကဟောပြောပွဲစဉ်မြင့်မှာအခုလိုပြောသွားပါတယ
် 6 minutes and about 20 seconds and a little over 6 minutes 17 of our friends were taken from us
6 minutes စက္ကန့်20ပိုင်းလောက်သာပြောရမယ်ဆိုရင်6 minutes လောက်အတွင်းကျမတို့ကျောင်းနေပဲတငယ်ချင်း18ယောက်ရဲ့အသက်တွေဆုံးရှုံးခဲ့ရပြီးတခြားတငယ်ချင်း15ယောက်လည်းဒဏ်ရာရခဲ့ကြပါတယ်ဒီဖြစ်ကြောင်ဒေါက်ဂလပ်စ်ရက်ကွက်မှာနေထိုင်သူအလုံးအတွက်အမြဲတမ်းထိတ်လန့်နေစေခဲ့ပါတယ
်စင်မြင့်ပေါ်မှာသူ့ရဲ့ဝမ်းနည်းချေကွဲပွဲပြောဆိုခဲ့တဲ့မိကုန်းကိုနားထောင်နေတဲ့တောင်းနေချီတဲ့ပရိသတ်တွေရဲ့မျက်နှာတွေမှာလည်းဝမ်းနည်းချေကွဲနေကြပြီးတဲ့နောက်တနက်ကင်ဆောင်မှုကိုတင်းတင်းကြပ်ကြပ်ထိန်းချုပ်ပေးဖို့လည်းကြွေးကြော်ခဲ့ကြပါတယ်အလားတူအမေရိကန်မှာအသားရောင်ခွဲခြားမှုကိုဥဆောင်ဆန့်ကျင်ဆန္ဒပြခဲ့တဲ့အတွက်လှုပ်ကြံခံခဲ့ရတဲ့လူခွင့်ရေးလှုပ်ရှားမှုခေါင်းဆောင်မာတင်လူသာကင်းရဲ့မြေဖြစ်သူမူလာရန်ကျောင်းသူလေးကလည်းဒီကနေ့ခေတ်မှာတနက်မဲ့ကဘာကြီးဖြစ်တင်ပါပြီလို့ပြောသွားပါတယ်ကျမတို့တွေဟာအလွန်အင်မတန်ကောင်းမွန်တဲ့မျိုးဆက်တွေဖြစ်လာရမယ်ဆိုတာပါပဲလို့မာတင်လူသာကင်းရဲ့မြေမာလေးကပြောသွားတာပါအခုလိုတနက်ကင်ဆောင်မှုနဲ့ပတ်သက်လို့ပြက်ပြက်သားသားဆန့်ကျင်တဲ့ဒီကနေ့ခေတ်လူငယ်ကျောင်းသားတွေကိုနာမည်ကြီးရုပ်သံတင်ဆက်သူ Oprah Winfrey ကအနာဂတ်ရဲ့သူရဲကောင်းတွေအဖြစ်တင်စားခေါ်ဝေါ်ခဲ့ပါတယ်အမေရိကန်သမ္မတကစပြီးလွှတ်တော်အမတ်တွေအပါအဝင်ဩစာအရှိန်အဝါကြီးမားတဲ့ American Rifle အသင်းအစုံတနက်ကင်ဆောင်ခွင့်ကန့်သက်ရေးအတွက်အချိန်တန်ပြီးဖြစ်ကြောင်း March for Our Lives ဆန္ဒပြပွဲဦးဆောင်တဲ့ကျောင်းသူကျောင်းသားတွေကလည်းတိုက်တွန်းခဲ့ကြပါတယ်တနက်ကင်ဆောင်ခွင့်ကန့်သက်ထိန်းချုပ်ဖို့တောင်းဆိုတဲ့လှုပ်ရှားမှုကိုနာမည်ကျော်အမှုပညာရှင်အတော်များများကငွေအားလူအားနဲ့ပါပံ့ပိုးကူညီခဲ့ကြပါတယ်Oprah Winfrey နဲ့အတူနာမည်ကျော်ဟောလိဝုဒ်ရုပ်ရှင်မင်းသားကြီး George Clooney အပါအဝင်နာမည်ကျော်ရုပ်ရှင် Director Steven Spielberg နဲ့ Hollywood ရုပ်ရှင်ထုတ်လုပ်သူ Jeffrey Katzenberg တို့အားလုံးရဲ့စုစုပေါင်းလှူဒန်းငွေဟာဒေါ်လာ2တန်းရှိပါတယ်။မနေ့စနေနေ့က Washington DC မှာကျင်းပတဲ့ကျောင်းသားတုချီတက်ပွဲကိုတော့နာမည်ကျော်အဆိုတော်ကြီးဖြစ်တဲ့ Miley Cyrus နဲ့ Ariana Grande နာမည်ကျော်ရုပ်ရှင်မင်းသမီးတွေပြဆက်အမှုပညာရှင်တွေကလည်းပါဝင်အားပေးတည်ဆူဖျော်ဖြေခဲ့ကြပါတယ်ရှင်။